မြန်မာနိုင်ငံကစစ်ပွဲအားလုံးကိုဆန့်ကျင်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကမြန်မာစစ်ကောင်စီခေါင်းဆောင်ကိုပြောခဲ့ပါတယ်။မြန်မာနိုင်ငံပေါ်ပြည်ပဝန်ရောက်ဆက်ဖက်မှုကာကွယ်ရေးနဲ့ပြည်တွင်းတည်ငြိမ်ရေးကိုထိန်းသိမ်းကာကွယ်ရေးမှာတရုတ်ကဆက်လက်ကူညီဖို့မျှော်လင့်ထားကြောင်းနဲ့သူနဲ့တွေ့ခဲ့တဲ့ဗိုလ်ချုပ်မှူးကြီးဟောင်းတန်းရွှေကလည်းပြောခဲ့ပါတယ်။နေပြည်တော်မှာတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဦးတန်းရွှေပြောခဲ့တာတွေကိုတရုတ်တန်ရုံကသတင်းထုတ်ပြန်တာပါ။မနေ့ကနိုင်ငံခြားရေးဝန်ကြီးဝန်ကြီးဟာစစ်ကောင်စီကြီးခဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတွေ့ဆုံခဲ့ပြီးဗိုလ်ချုပ်မှူးကြီးအောင်ဦးတန်းရွှေကိုလည်းတီးခြားတွေ့ဆုံခဲ့တာပါ။တရုတ်အနေနဲ့မြန်မာနိုင်ငံမတည်မငြိမ်ဖြစ်နေမှုနဲ့စစ်ပွဲဖြစ်ပွားနေမှုကိုဆန့်ကျင်ကြောင်းပြည်ပအင်အားစုတွေမြန်မာပြည်တွင်းရေးဝန်ရောက်ဆက်ဖက်နေတာကိုလည်းဆန့်ကျင်ကြောင်းနောက်တရုတ်မြန်မာဆက်ဆံရေးကိုသွေးခွဲလိုတဲ့တရုတ်နိုင်ငံကိုအမည်ဖြစ်အပုတ်ချတဲ့ဘလူပြောဆိုမှုကိုမဆိုလှုပ်ဆောင်မှုကိုပါဆန့်ကျင်ကြောင်းဝန်ကြီးချုပ်ဝန်ကြီးကနိုင်ငံခြားရေးဝန်ကြီးဝန်ကြီးကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံစဉ်မှာပြောခဲ့တယ်လို့တရုတ်တန်ရုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျ။